ဗင်နီဇွဲလာအစိုးရပုံညင်းညံစွာဆန္ဒပြရာမှာပါဝင်ခဲ့တဲ့အတွက်ဆိုပြီးဖမ်းဆီးထိန်းသိမ်းထားတဲ့ရာနယ်ချီတဲ့သူတွေကိုပြန်လုပေးဖို့ကုလသမဂ္ဂအလူအခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘာရှီလက်ကဗင်နီဇွဲလာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဗင်နီဇွဲလာနိုင်ငံကို၃ရက်တာတော်ရောက်ပြီးတော့သမ္မတနီကိုလတ်စ်မာဒူရိုနဲ့ရောအတိုက်ခံကောင်းဆောင်ဟွမ်ဂွိုက်ဒိုရိုနဲ့ပါတွေ့ဆုံခဲ့တဲ့မဟာမင်းကြီးကသူခီးစဉ်အပြီးတောက်ကြနေမှာအခုလိုတောင်းဆိုလိုက်တာပါ။နိုင်ငံကနေပြန်လည်မထွက်ခွာခင်ကာရာကတ်စ်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်ခွင့်မရဘဲဖမ်းဆီးထိန်းသိမ်းခံထားရတဲ့သူတွေအလုံးကိုပြန်လုပေးဖို့ Miss Bachelet ကဗင်နီဇွဲလာအစိုးရကိုတောင်းဆိုခဲ့တာပါ။နိုင်ငံရေးအကြောင်းပြချက်နဲ့ဖမ်းဆီးခံရတဲ့လူပေါင်း900ကျော်ကိုပြန်လုပေးရေးဗင်နီဇွဲလာအစိုးရကိုတိုက်တွန်းပြောဆိုဖို့ Miss Bachelet ကိုလူအခွင့်ရေးအုပ်စုတွေကဖိအားပေးနေကြတာပါ။သမ္မတမာဒူရိုဘက်ကလည်းဆန္ဒပြသူတွေကိုဖမ်းဆီးထားတာမရှိဘူးလို့ညင်ဆိုထားပါတယ်။ဗင်နီဇွဲလာနိုင်ငံမှာဆိုးဝါးပြင်းထန်တဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့မဟာမင်းကြီးကပြောပါတယ်။တက်ကြွလှုပ်ရှားသူတွေလူအခွင့်ရေးချိုးပေါက်ခံရတဲ့သူတွေနဲ့လည်း Miss Bachelet တွေ့ဆုံခဲ့ပါတယ်။အဲ့ဒီလူအတော်များများဟာအစိုးရကိုဖြုတ်ချဖို့ကြိုးပမ်းရမှာလျှို့ဝှက်ပူပေါင်းပါဝင်ခဲ့ကြတယ်ဆိုပြီးဆွဆွဲခံရတာလည်းဖြစ်ပါတယ်။